မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်ရေးအတွက်အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံစလုံးကထောက်ခံကြတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးတွေတယ်လီဖုန်းဆက်သွယ်ဆွေးနွေးချိန်အတွင်းပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့တနင်္လာနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီမိုကရေစီတန်ဖိုးတွေပေါ်ဘုံတူညီတဲ့တန်ဋိဌာန်အခိုင်အမာရှိကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်သိုနီဘလင်ကန်နဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဒေါက်တာအက်စ်ဂျိုင်ရှန်ကာရောကထလောင်းအာမခံခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းနောက်ပိုင်းဖြစ်ပေါ်နေတဲ့အကြမ်းတည်းနဲ့ပတ်သက်လို့လာမယ့်စနေနေ့ကျရင်အခြေတော်အခြားနိုင်ငံများဖွဲ့အာဆီယံမှာဆွေးနွေးဖို့ရှိနေချိန်မှာပဲအမေရိကန်နဲ့အိန္ဒိယနိုင်ငံသားဝန်ကြီးတွေရဲ့ပြောဆိုချက်ထွက်လာတာပါ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအာဆီယံဌာနချုပ်မှာကိုဗစ်ကာယောဂါဆိုင်ရာကန့်သတ်ချက်တွေနဲ့ညီချင်းပါမဲ့ဒီထိပ်သီးအစည်းအဝေးကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လူကိုယ်တိုင်တက်ရောက်မယ်လို့ခိုင်ဆိုရတာဝန်ရှိသူတူကစနေနေ့မှာပြောခဲ့ပေမဲ့စစ်ကောင်စီဘက်ကဒါနဲ့ပတ်သက်ပြီးဘာမှမပြောသေးပါဘူး။အဲဝန်ကြီးချုပ်ပရယုတ်ချန်တို့ကြာကတော့သူတက်မှာမဟုတ်ပဲသူကိုစားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဖြစ်သူဒွန်ပရမုတ်ဝီနိုင်းတက်မယ်လို့ပြောပါတယ်သူကိုယ်တိုင်က2014ခုနှစ်မှာအာနာသိမ့်ခဲ့သူဗိုလ်ချုပ်ကြီးအောင်ပရယုတ်ကတခြားနိုင်ငံတွေလည်းသူတို့ရဲ့နိုင်ငံသားရေးဝန်ကြီးတွေကိုလွှတ်လိုက်မယ်လို့အစိုးရအဖွဲ့သတင်းပတ်စင်အစည်းအဝေးပြီးတဲ့နောက်ဗရင်နောက်တွေကိုပြောပါတယ်ဒီအစည်းအဝေးကိုတက်ဖို့ပြည်အောင်စုလူတော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလည်းဖိတ်ဖို့တိုက်တွန်းတောင်းဆိုနေကြတဲ့အထက်မှာအာဆီယံဒေသတွင်းကအလွတ်တော်အမတ်တွေလည်းပါဝင်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရဘက်ကပြောတာကိုနားမထောင်ဘဲနဲ့မြန်မာနိုင်ငံအခြေအနေကိုအာဆီယံအနေနဲ့ကောင်းကောင်းဆွေးနွေးနိုင်မှာမဟုတ်ဘူးလို့လူအခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များအဖွဲ့ APHR ရဲ့ဥက္ကဋ္ဌမလေးရှားလွတ်တော်အမတ် Charles Santiago က APHR ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာပြောထားပါဗျ။စိုးရွားတဲ့စစ်အစိုးရကိုလုံးဝလက်မခံတဲ့မြန်မာလူထုကိုကိုစားပြုပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒီစည်းဝေးကိုတက်ရောက်တာမဟုတ်ဘူးဆိုတာကိုအာဆီယံအနေနဲ့လုံးဝရှင်းရှင်းလင်းလင်းပြောရလိမ့်မယ်လို့လည်းမစ္စတာဆန်ဒီယေဂိုကပြောပါရယ်မြန်မာနိုင်ငံမှာသွေးမြေကြအကြံဖက်လိုရောက်တွေကိုဖြည့်ဆည်းရင်အာဆီယံခေါင်းဆောင်တွေညီညွတ်ညွတ်ကြိုးစားကြဖို့ကုလသမဂ္ဂဒွေးမှုချုပ်အန်သိုနီယိုဂူတရက်စ်ကတောင်းဆိုထားသလိုစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လိုရောက်တွေရပ်တန့်သွားအောင်လှုပ်ဆောင်ကြဖို့အတွင်းမှုချုပ်ဟောင်းဘန်ကီမွန်းကလည်းကုလသမဂ္ဂလူမျိုးရေးကောင်စီနဲ့အာဆီယံကိုတိုက်တွန်းထားပါရယ်